ပနမနိုင်ငံမှာဒီကနေ့စတင်ကျင်းပနေတဲ့အမေရိကန်တိုင်းနိုင်ငံများထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘားသမ္မတရောကာစတေလိုတယ်လီဖုန်းကနေစကားပြောခဲ့ကြတဲ့အကြောင်းနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကပြောပါရယ်ဂျမေကာနိုင်ငံကနေပနမကိုထွက်ခွာမိမနေ့လုံးကပဲသမ္မတနှစ်ဦးစကားပြောခဲ့ကြတဲ့အကြောင်းအင်ဗျူအဆင့်မြင့်ရရှိသူက VOA ကိုပြောဆိုခဲ့တာပါကျူဘားနိုင်ငံတော်သတင်းအေဂျင်စီရဲ့လက်တော်ညွှန်ကြားရေးမှူးဂျော့ချ်လကနိုဝါကလည်းတယ်လီဖုန်းကစကားပြောခဲ့တဲ့အကြောင်းအတိအပြုပြောဆိုခဲ့ပါရယ်ပထမဆုံးအချင်းဖြစ်ကျူဘားနိုင်ငံနဲ့ပါဝင်တက်ရောက်မဲ့အမေရိကတိုက်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲအတွက်သမ္မတဥဘာမားကတော့ပနမကိုမနေ့နောက်ပိုင်းကပဲရောက်ရှိသွားခဲ့တာပါအမေရိကနဲ့ကျူဘားသမ္မတနှစ်ဦးဟာထိပ်သီးဆွေးနွေးပွဲအတွင်းတရားဝင်တွေ့ဆုံဆွေးနွေးဖို့မရှိပေမဲ့အဆက်ဆက်လုပ်တာမျိုးတော့ရှိလိမ့်မယ်လို့လည်းအင်ဂျီနိုတာဝန်ရှိသူတွေကပြောပါတယ်ညီလာခံကိုတက်ရောက်မဲ့အမေရိကနိုင်ငံဂျာယီဝင်ကြီးဂျွန်ကယ်ရီနဲ့ကျူဘားနိုင်ငံဂျာယီဝင်ကြီးဘရူနိုရော်ဒရီဂိုစ်တို့ဟာလည်းထိပ်သီးဆွေးနွေးပွဲအတွင်းပထမဆုံးအချင်းဖြစ်နဲ့မနေ့လုံးကတရားတွေ့ဆုံခဲ့ကြတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအစ်စ်မြင့်အရာရှိတူကတော့ဒီတွေ့ဆုံမှုဟာအပြည့်သဘောဆောင်ပြီးနှစ်ဖက်စလုံးကလည်းတိုးတက်မှုရှိကြောင်းလက်ခံခဲ့တယ်လို့ပြောဆိုခဲ့ပါတယ်